စိုးရရဲ့ငွေကြေးလဲလဲနှုန်းပေါ်ထားရှိတဲ့မူဝါဒတွေနဲ့ရွံငွေကိုနိုင်ငံတကာသုံးအဆင့်ထိဖြစ်လာဖို့ကြိုးပမ်းလာရကကမ္ဘာပေါ်ကစီးပွားရေးအင်အားအကြီးဆုံးတိုင်းပြည်နှစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးစစ်ပွဲအတွင်းထိဥတီလာနေပါတယ်။ရမန်ဘီလို့လည်းခေါ်တဲ့တရုတ်နိုင်ငံသုံးရွံငွေတန်ဖိုးကိုရှိစစ်နဲ့ဈေးကွက်ပေါက်ဆွေးတဲ့တန်ဖိုးရှော့ချထားတာမျိုးပြပတင်ပို့တဲ့ကုန်တွေကိုဈေးချိုချိုနဲ့ရောင်းချနိုင်ပြီးကမ္ဘာဈေးကွက်မှာအသာစီးရနေတယ်လို့ကုန်သွယ်ဘက်တွေကဝေဖန်နေကြတာပါ။အမေရိကန်ပြည်ထောင်စုကစီးပွားရေးဆိုင်ရာမူဝါဒတွေကိုဆန်းစစ်လေ့လာနေတဲ့The Economist Policy Institute ရဲ့ September လတဲ့ထုတ်ပြန်တဲ့စစ်တမ်းထဲမှာတော့တရုတ်နိုင်ငံကငွေလဲလဲနှုန်းပေါ်ထိန်းချုပ်မှုတွေကြောင့်လွန်ခဲ့တဲ့2000ခုနှစ်ကစလို့အမေရိကန်နိုင်ငံသား3000လောက်အလုတ်ကင်တွေဆုံးရှုံးရတဲ့အကြောင်းဖော်ပြထားပါတယ်။နိုင်ငံတကာဗန်ဒါရေးဝန်ဆောင်မှုလုပ်ငန်းတွေလုတ်ကင်နေတဲ့ GK Trackonomics ကစီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးအာတာခရူဘာကတော့ရွံငွေတန်ဖိုးကိုရှိသင့်တာနဲ့ရှော့ချပြီးကုန်သွယ်ရေးမှာပုံငွေပြဖို့ဆောင်ရွက်တာဟာလုတ်ပိုင်ခွင့်အခွင့်အရေးတစ်ရပ်အဖြစ်တရုတ်နိုင်ငံကသဘောထားနေတာလို့ပြောပါတယ်။ဒါကြောင့်လဲဒီနည်းကိုစီးပွားရေးမြန်မြန်ဆန်ဆန်တိုးတက်လာစေမယ့်ဖြက်လန်းနည်းတစ်ခုအဖြစ်အသုံးချနေတဲ့အကြောင်းသူကပြောပါတယ်
။ There is no other demonstrated way to become a rich and powerful country other than at your early stage to promote exports.
ချမ်းသာပြီးဩသာရှိတဲ့တိုင်းပြည်တစ်ခုဖြစ်လာဖို့ကနဦးစင်လုတ်ကင်ကြရတဲ့နည်းတွေထဲမှာကြီးပါပုဂ္ဂိုလ်တွေဒုမြင့်မှုကလွဲလို့အခြားလမ်းမရှိပါဘူး။ဒီပါပုဂ္ဂိုလ်นี่ดุญญ์หมู่นีแลนด์ตะคู่อภิเษกก็รองวยแลนงูตําโบนึ่งตําท้าในมาเดตะชาหลูฤาก็เลยดิโลนีแลนด์โตมีจ่วยวะลาจ่าดาเบลุตะยုတ်ฤาก็เมยมาเดจั่วโตเลยช้ําตาจีนเนตะชาหลูฤาหลูตูรุมาเลยอลาดูขวินเยชีเดลุเมยจ่าดาบะ
ดาใบแมเลกงตวยหมู่ฤามาญีญีแม่ๆผิดโพหลูเดลุกงตวยเป้อเมริกันหลูอนาคตနိုင်ငံฤาก็ซอระกะเต็ดနေจ่าดาบะอุทุทะဖြင့်ตะยုတ်နိုင်ငံကိုပြစ်မှတ်ထားပြီးငွေတံโบရှော့ချตําတ်ထားเดลุยงจีเดไต้ปี่ฤาကိုတံပြန်အရေးယူတဲ့အစီအစဉ်လေးလှုပ်ဆောင်မှုအမေရိကန်ပြည်တော်စုမှကြိုးပမ်းလာကြတဲ့အထီးလည်းဖြစ်ပါတယ်။တိုင်းပြည်တစ်ခုဟာငွေတန်ဖိုးကိုလိုသလိုကစားနေပြီးဒါကိုလည်းပြင်ဆင်တာတွေမလုပ်ဘူးလို့အမေရိကန်တရားရေးဌာနကဆုံးဖြတ်ရင်ဒီတိုင်းပြည်ကကုန်သွယ်မှုတွေအပေါ်အရေးယူတန်ခတ်သွားမယ်ဥပဒေမူကျန်းတရက်ကိုတော့အောက်တိုဘာလ17ရက်နေ့ကပဲအထက်လွှတ်တော်ထဲမှာမဲခွဲအတည်ပြုခဲ့တာပါ။တရုတ်နိုင်ငံကတော့ဥပဒေမူကျန်းဟာကိုကြိုးစည်းဝါကာကွယ်ဖို့ကြိုးပမ်းတဲ့လုပ်ရပ်ဖြစ်တဲ့နိုင်ငံတကာကုန်သွယ်ရေးစီမံစည်းကမ်းတွေကိုချိုးဖောက်ရရောက်တယ်ဆိုပြီးထက်လွတ်တော်မှာအတည်ပြုပြီးနောက်တစ်နေ့မှာပဲတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီဥပဒေဟာအမေရိကန်မှာအလုတ်ကန်ရရှိရေးအတွက်အထောက်အကူဖြစ်လာမှလည်းမဟုတ်သလိုနှစ်နိုင်ငံကုန်သွယ်မှုနဲ့ဆက်ဆံရေးတွေမှာအဟန့်အတားတွေသာဖန်တီးပေးလိမ့်မယ်လို့လည်းတရုတ်နိုင်ငံကသတိပေးခဲ့တာပါ။ရွံငွေလဲလဲနှုန်းကြောင့်တရုတ်နဲ့အမေရိကန်ကုန်သွယ်မှုမှာမငြိမ်မမျှဖြစ်နေရတယ်ဆိုတဲ့ဆွဆွဲချက်တွေကိုတော့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟောင်လီကအစိုးရမှာပဲပယ်ချထားတာဖြစ်ပါတယ်။ဒီမတိုင်ခင်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ကမ္ဘာဘဏ္ဍာရေးဆွေးနွေးပွဲတွေအတွင်းမှာလည်းတရုတ်ဆိုတာတာဝန်ရှိသူတွေကရွံငွေတန်ဖိုးကိုတဖြည်းဖြည်းတွန်းမြင့်လာနေတယ်ဆိုတာကိုထောက်ပြပြောဆိုနိုင်မှုကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလနောက်ပိုင်းမှာဆိုရင်လည်းတရုတ်ရွံငွေတန်ဖိုးဟာ2005ခုနှစ်ကနေစလို့အမြင့်ဆုံးအဆင့်ထိတက်သွားခဲ့တာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့စီးပွားရေးဟာပြပပို့ကုန်လုပ်ငန်းတွေအပေါ်အထက်ကမိခိုအားထားနေရတဲ့အတွက်ရွံငွေတန်ဖိုးကိုဘလောက်ထိလွတ်လပ်ခွင့်ပေးသွားမလဲဆိုတဲ့အပေါ်မှာတော့ဟောင်ကောင်မှာရှိတဲ့ Richard Ivey စီးပွားရေးတက္ကသိုလ်ကပမော့ခတ်ချုပ် Janet Dasilva တို့လိုကျွမ်းကျင်သူတွေတန်လျာရှိနေကြပါတယ်
။ They have China were to move to full convertibility the RMB would appreciate greatly perhaps as much as 20%.
ငွေလဲလှယ်မှုတွေအပြည့်အဝလုံနိုင်တဲ့အဆင့်အထိတရုတ်နိုင်ငံကပြောင်းလဲဖို့ဆိုရင်တော့ RMB တန်ဖိုးကိုအကြီးအကျယ်တိုးမြင့်သွားရပါလိမ့်မယ်။American dollar နဲ့လဲတဲ့နေရာမှာ20ရာခိုင်နှုန်းလောက်အထိတိုးမြင့်ကောင်းတိုးမြင့်ရနိုင်တဲ့အတွက်ဒါဟာဒီတရုတ်နိုင်ငံပြည်ပပို့ကုန်တင်ပို့မှုတွေမှာထိခိုက်နိုင်ပါတယ
်ပြည်ပပို့ကုန်တွေဈေးကွက်ထက်ရှင်ပြန်ရမှာအားနည်းနိုင်တယ်လို့တိုင်းပြည်မှာမတိမငြိမ်ဖြစ်မဲ့အခြေအနေတွေကိုဥတီစေနိုင်တဲ့အလုတ်ကန်လက်လွတ်ဆုံးရှုံးမှုတွေဖြစ်နိုင်တာကြောင့်တရုတ်နိုင်ငံကတော့သူ့ရဲ့ရွံငွေကိုဈေးကွက်ထက်မှာလွတ်လွတ်လပ်လပ်လွှတ်ပေးဖို့လက်တွန်နေတာပါတစ်ချိန်တည်းမှာပဲငွေတန်ဖိုးကိုအစိုးရကထိန်းချုပ်ထားလို့ပိတ်ဆက်နေရတာတွေလည်းရှိပါတယ်သူတို့ပြင်ကတော့တရုတ်ရွံငွေဟာနိုင်ငံတကာကုန်သွယ်မှုတွေမှာဂျာကန်ငွေကြေးဖြစ်မတုံးကြတဲ့အတွက်နိုင်ငံတကာမှာမဝင်ဆက်နိုင်ပဲဖြစ်နေရတာပါ။ဒါပေမဲ့လည်းအခုခါကမ္ဘာနယ်ဝန်းကုန်သွယ်မှုတွေမှာအဓိကသုံးစွဲနေတဲ့အမေရိကန်ဒေါ်လာမတိမငြိမ်ဖြစ်လာနေတဲ့အပေါ်စိုးရိမ်မကင်းဖြစ်လာနေကြတာနဲ့အမျှတရုတ်နိုင်ငံကသူ့ရဲ့ရွံငွေကြေးကိုနိုင်ငံတကာမှာဝင်ဆက်လာစေမယ့်လမ်းစုံလမ်းကွက်တစ်ခုကိုရောက်လာနေပြီလို့ GK Dragonomics ကစီးပွားရေးပညာရှင်ခရိုဘာကပြောပါတယ်။ကူကဆလို့ရှေ့လာမဲ့စနစ်ကနေအနည်း20လောက်မှာဒေါ်လာလိုပဲရွံငွေကိုအရန်ငွေချေးဖြစ်ဖန်တီးနိုင်အောင်နိုင်ငံတကာအဆင့်ဝင်ဆက်တဲ့ငွေစုစာချုပ်ဈေးကွက်တစ်ခုထူထောင်သွားဖို့တရုတ်ခေါင်းဆောင်တွေရည်မှန်းနေကြတယ်လို့လည်းသူကဆိုပါတယ
် What they've been trying to do for the past couple of years is increase the use of renminbi for invoicing and settling trade.
သူတို့ကြိုးစားနေတာကတော့ငွေရှင်းနာတွေသဘောတူလက္ခဏာတွေကိုကုန်သွယ်မှုတွေမှာ RMB ကိုပို့ပြီးတော့သုံးလောင်းလုပ်နေတာပါ။အစဉ်အလာအားဖြင့်အမေရိကန်ဒေါ်လာလိုကုန်သွယ်မှုတွေမှာသုံးနေတဲ့ငွေကြေးပေါ်စိုးရိမ်စရာတွေရှိတယ်ဆိုရင်တော့ကိုယ်ပိုင်ငွေကြေးကိုသုံးစွဲတာဟာနီလန်ကောင်တစ်ခုပါ
။ပြပကယင်းနှိမ့်မြုံနယ်မှုတွေကိုတော့တရုတ်နိုင်ငံမှာကန့်သက်ထားဆဲဖြစ်ပေမဲ့အထူးအချုပ်ခွင့်ရဟောင်ကောင်ကတစဉ်ယင်းနှိမ့်မြုံနယ်နယ်နဲ့အစီအစဉ်တချို့တော့ရှိပါတယ်။ဟောင်ကောင်မှာ2009ခုနှစ်ကစလို့အစိုးရငွေစုစာချုပ်တွေကိုရွမ်းငွေနဲ့ရောင်းချနေခဲ့တာပါ။ငွေစုစာချုပ်တွေကိုပြန်လည်ပေးရတဲ့နှုန်းဟာဒေါ်လာနဲ့ရောင်းဝယ်နေတဲ့ဈေးကွက်တွေမှာထက်တက်တာတဲ့အတွက်လဲငွေကြေးဈေးကွက်မှာယင်းနှိမ့်မြုံနယ်မှုစိတ်ဝင်စားကြတဲ့တရုတ်ကုမ္ပဏီတွေသာမကတက်စကိုနဲ့BP တို့လိုနိုင်ငံတကာလုပ်ငန်းကြီးတွေကိုပါဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ်။ပြည်တွင်းပြပယင်းနှိမ့်မြုံနယ်သူတွေအနေနဲ့ရွမ်းငွေတန်ဖိုးမြင့်တက်လာတာနဲ့အမျှအကျိုးအမြတ်ရှိနေတာမို့ 1.8 ခန်းလောက်အထိအမျှအစွန်းအနည်းချင်းရရင်တော့မှကျေနပ်ကြလိမ့်မယ်လို့ဟောင်ကောင်မှာရှိတဲ့ Richard Ivey စီးပွားရေးတက္ကသိုလ်ကပါမော့ခတ်ချုပ်ဒါဆီလ်ဝါကပြောပါတယ်။ရွမ်းငွေတန်ဖိုးမြင့်တက်လာတဲ့အပေါ်ယင်းနှိမ့်မြုံနယ်သူတွေအလောင်းအစားလောက်ကောင်းလောက်ကျမှာဖြစ်ပေမဲ့လည်းတကယ်စစ်စစ်မှန်မှန်ဈေးကွက်ထဲမှာလွလလလွတ်ပေးတဲ့အဆင့်ထိဖြစ်လာနိုင်ပါမလားဆိုတဲ့အပေါ်မှာတော့တန်တရားတွေရှိနေကြသေးပါတရုတ်ရငွေကဘာသုံးအဆင့်ထိတဖြည်းဖြည်းရောက်လာပြီးငွေကြေးလဲလှယ်ရာစုဆောင်းရာတွေမှာတန်ဖိုးရှိတဲ့ဂျားကန်အဖြစ်ပုံပုံသုံးစွဲလာမဲ့အလားအလာတွေရှိနေပေမဲ့ငွေကြေးဆိုင်ရာမူဝါဒတွေဟာသူတို့ပြဋ္ဌာန်းထားတဲ့အတိုင်းသာဖြစ်ရမယ်ကုန်သွယ်ဘက်တွေကသတ်မှတ်တာမျိုးမဖြစ်เสียဘူးလို့လည်းတရုတ်ကောင်ဆောင်တွေကပြောဆိုထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရနာပါစေကျွန်တော်အောင်လို့ပါခင်ဗျာ